မေဂမြောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအခုဆိုရင်အရှိတ်အချမ်းနယူးယောက်မေရိုလန်းပြည်နယ်တွေအထိရောက်ရှိလာပြီဖြစ်တဲ့အတွက်အာဏာပိုင်တွေအရေးစကြီးကန့်ကွက်ဆောင်ရွက်လာကြတယ်လို့ဒီပြည်နယ်တွေမှာနေထိုင်ကြတဲ့မြန်မာအတိုင်းဝိုင်းသားမှလည်းစိုးရိမ်မှုတိုးလာပါတယ်အကြောင်းစုံကိုတင်ပြချင်ပါတယ်အမေရိကန်နိုင်ငံထဲကိုကူးစက်လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အစောပိုင်းမှာနိုင်ငံအနောက်ဘက်ကဝါရှင်တန်ပြည်နယ်မှာတည်ဆုံသူတွေရှိခဲ့တာကအခုဆိုရင်အရှိတ်အချမ်းနယူးယောက်နဲ့မေရီလန်းပြည်နယ်တွေကိုပါကူးစက်လာပါတယ်။စနေနေ့နေ့လယ်ပိုင်းအထိစီးရင်အရနယူးယောက်ပြည်နယ်မှာဗိုင်းရပ်စ်ကူးစက်ခံရသူအသက်22ဦးထပ်တိုးလာတယ်လို့နယူးယောက်မြို့တော်ဝန်အန်ဒရူးကူမိုကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ We have 21 new cases that we found, so a total of 76 in the state of New York right now.
ကျွန်တော်တို့ဒီမှာနောက်ထပ်ရောဂါကူးစက်ခံရသူ22ဦးရှိလာတဲ့အတွက်နယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းအခုအချိန်ထိ86ရောက်ရှိသွားပြီဖြစ်ပါတယ်။22ဦးတည်းက12ဦးကတော့နယူးယောက်မြို့ကဖြစ်ပါတယ်
။လူနေထူးထပ်လို့နဲ့နယူးယောက်မြို့ကိုအခုလိုရောဂါကူးစက်ပြန့်နှံ့လာတာကြောင့်မြို့ကနေစိုးရိမ်စိတ်ဝင်လာကြပြီးမြန်မာအတိုင်းဝိုင်းကြမှာလည်းအသွါလာအနေထိုင်ဆင်ញင်နေရတယ်လို့နယူးယောက်မြို့ကဥက္ကုမြစ်ကပြောပါတယ်
။မြို့ကလူတွေကတော့အားလုံးနဲ့အတွေ့အကြုံရှိလာကြတဲ့လူတွေဆိုတော့လေကိုကကိုကျမ်းမာရေးအတွက်ကတော့ view ဆိုင်ကြတယ်လေ။နောက်ပြီးတော့အဲ့ဒီအစိုးရဘက်ကလည်းစစ်တမ်းမနဲ့ထိတိယောက်လုပ်တယ်လေ။အများကြီးဒီတဲ့ထဲမှာကြားလာတော့ဂျူးလူမျိုးတွေဖြစ်တာများတယ်။ဘာလို့ဆိုတော့သူတို့လူမျိုးတွေကဖះเจ้าမှာလူစုလူဝေးနဲ့တော့သူတို့ဘာသာရေးကဟိုကဖွင့်ထားတဲ့အကြောင်းတွေရှိတယ်။ထက်တန်းအကြောင်းတွေပါလေရှိတယ်လေ။ဒါကြောင့်မို့အဲ့အကြောင်းတွေကိုပိတ်လိုက်တယ်။ဈေးဝယ်တဲ့အပိုင်းတွေတော့အဓိကတော့ဒီကျွန်တော်တို့ဒီအေရှားလူမျိုးတွေများပါတယ်ဝယ်ကြတာ။အဲ့လိုပဲစံတွေဝယ်ကြတော့ခေါက်ဆွဲချောက်တွေပါတယ်အချောက်ချမ်းလေးတွေပေါ့ဗျ။အဲ့ဒါတွေဝယ်ကြတာပါ။အရင်ကတော့ကုန်တော့ရှိသွားပဲစံတွေကမရှိတော့ဘူးအဲ့လိုမျိုးပေါ့။ဟောမြန်မာအတိုင်းဝိုင်းကတော့ထုံးစံတိုင်းပေါ့ဗျာ။စံတွေဝယ်ကြပစ္စည်းတွေလောင်ထားကြတယောက်တယောက်တော့ဟိုလှမ်းတော့တတိပေးကြတာပေါ့။ဟိုဒီလိုပဲဝယ်ကြပါလေ။ဖြစ်ခဲ့ပြီးရှိတော့ပေါ့ဗျာ
။နယူးယောက်မှာလိုပဲအမေရိကန်အရှိတ်အချမ်းကမေရီလန်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3ဦးရှိလာတာကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးလာရီဟိုဂန်ကမေရီလန်းပြည်နယ်ကိုအရေးပေါ်အခြေအနေကြေညာထားပါတယ်။အဲ့ဒီ3ဦးဟာအသက်80ကျော်ဇနီးမောင်နှံနဲ့အသက်50အရွယ်အမျိုးသမီးတူဖြစ်ပြီးနိုင်ငံသားကြီးကနေပြန်လာသူတွေဖြစ်ပါတယ်။ဒီလိုဗိုင်းရပ်စ်ကူးစက်မှုကြောင့်မေရီလန်းကမြန်မာအတိုင်းဝန်ကြားမှာလည်းအခြေခံစားသောက်ကုန်တွေဝယ်ယူစုဆောင်ကြတဲ့အထိစိုးရိမ်မှုတိုးလာနေတယ်လို့မေရီလန်းရော့ဂ်ဗေးမြို့မှာနေတဲ့ဒေါ်နီလာကပြောပါတယ
်။ဒေါ်လာကူးမှာတော့လူတိုင်းကြောက်ကြရတယ်လေ။ကြောက်တော့ရှောင်ရမှာပေါ့။လူတော်ရဲ့ကိုမတော်ဘူး။အဲ့တော့ကိုယ့်အိမ်မှာကိုနေမယ်အစားအသောက်တွေဝယ်ထားမယ်ကိုယ်တော်မင်းများထွက်ပြာမလို့တော့ဘူးပေါ့နော်။ဒါပေမဲ့အခုဟာလူကြရတယ်ကိုယ်လူလူတွေအများကြီးဖြစ်နေတော့ဝဲကြလဲ။စံတော်ပြက်သွားတယ်။စံပြက်တယ်ရေပြက်တယ်။အခုတော့အထူးသဖြင့်ပြက်သွားတာတော့စနေတိုင်းသားအစဗမာမဝယ်လို့မရတော့ဘူး။နှကောင်းကြောက်ဝယ်လို့မရတော့ဘူးတော်လေးကြာပြီ။အဲ့တရုတ်ပြည်မှာစပြီးဝူဟန်ဖြစ်တယ်ဆိုတဲ့ဟိုကဝယ်လို့မရတော့ဘူး။ဒီရောကလည်းတချင်းရောကလက္ခဏာပြတာမဟုတ်ဘူး။ဆိုတော့လူကအဲ့ဒါအရင်ကြောက်ကြတော့တယောက်နဲ့တယောက်တော့သတိထားကြတော့ပေါ့နော်။တဲ့နောက်ဆုံးတော့အပြင်ကိုမသွားကြအောင်လူကြီးများရဲ့နေရာအဲ့လိုမျိုးမသွားကြအောင်လို့အဲ့လိုမျိုးအချင်းချင်းကြောကြတဲ့အခါကျဟဲ့စံဝယ်ထားဥစားကြီးဝယ်ထားကြဆိုရင်လိုက်ဝယ်တာပဲတချို့လည်းဝယ်လို့ရတဲ့လူတွေတချို့ကလည်းဝယ်လို့မရကြတော့အခုဆိုရင်တော့တော်တော်လေးကိုမရကြတော့ဘူးလို့ပြောတယ
်။လက်ရှိအချိန်ထိအမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ16ဦးရှိသွားပြီဖြစ်ပြီး13ဦးကဝါရှင်တန်ပြည်နယ်ကနဲ့2ဦးကတော့ကယ်လီဖိုးနီးယားပြည်နယ်ကဖြစ်တာကျန်သူတွေကတော့အခြားပြည်နယ်ကဖြစ်ပါတယ်ခင်ဗျာ။